Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဧပြီလ30ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အထိတိုင်းနိုမီတာ24.25 32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါမြောက်ကိုရီးယားဘက်ကနောက်ထပ်နျူကလ িয়ার ဆက်သက်မှုထပ်လုပ်မယ်ဆိုရင်တော့သူ့အနေနဲ့ကျေနပ်ပျော်ရွှင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ချက်မှတ်မယ်လို့လည်းသမ္မတထွန်းကပြောပါတယ်။ဧဝရတောင်နီတောင်တရင်မတော်တဆမှုဖြစ်ပြီးထင်ရှားတဲ့ဆွစ်ဇာလန်နိုင်ငံသားတောင်တသမား UE Stake ဒီကနေ့ကွဲလွန်ခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလက်ဘရောင်းတော်ကြီးနီစီမံကိန်းမှာကန့်ကွက်ဆန္ဒပြလို့တနက်နေ့အပြစ်ခံပြီးတည်ဆုံးသွားတဲ့ဒေါခင်ဝင်းအမှုကိုဒေသခံအာဏာပိုင်တွေကအမှုပိတ်သိမ်းလိုက်ပေမဲ့ရှေ့နေများကွန်ရက်ကတော့ဒီအမှုကိုဆက်လက်ဆောင်ရွက်သွားမယ်ဆိုပါတယ
်ဆက်နေရှိလား2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုတော့မှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်သူကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်တဲ့အတူမြန်မာအရေးအာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
မြောက်ကိုရီးယားဘက်က6ချိန်မြောက်ဆန်းသတ်မှုဖြစ်လာမဲ့နောက်ထပ်နျူကလ িয়ার ဆန်းသတ်မှုတစ်ခုထပ်လုပ်လာရင်တော့သူ့အနေနဲ့ပျော်ရွှင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သိပ်ပြီးလေးစားစရာကောင်းတဲ့တရုတ်သမ္မတအနေနဲ့လည်းဒီကိစ္စကိုကျေနပ်ပျော်ရွှင်မယ်မထင်ဘူးဆိုပြီးတော့အမေရိကန်သမ္မတက CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာကိုဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်တာပါ။မြောက်ကိုရီးယားအစိုးရရဲ့နောက်ထပ်နျူကလ িয়ার ဆန်းသတ်မှုအပေါ်ပြောရွှင်မှာမဟုတ်ဘူးလို့ပြောတာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အစိုးရကိုစီးရဲအရာအေးအေးဆောင်ရွက်မယ်လို့ဆိုလိုပါသလားဆိုပြီးမေးမြန်းတဲ့အခါမှာတော့သမ္မတကသူ့အနေနဲ့မသိဘူးစောင့်ကြည့်ရမယ်လို့ဖြေကြားသွားပါတယ်။မြောက်ကိုရီးယားနဲ့ကီလိုမီတာ9000အကွာကအမေရိကန်ပြည်တော်စုကိုပစ်နှွှဲစွမ်းရှိတဲ့တာဝဲပြစ်ဒုံးကျည်တိဆောက်နိုင်ရေးမြောက်ကိုရီးယားဘက်ကကြိုးပမ်းနေတာဖြစ်ပြီးမနေ့စနေနေ့ကဒုံးကျည်ဆန်းသတ်မှုထပ်လုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ဒီဆန်းသတ်မှုကတရုတ်နဲ့တရုတ်သမ္မတအပေါ်မလေးမစားဆောင်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကအထူးသဖြင့်တရုတ်နိုင်ငံကဖိအားမပေးဘူးဆိုရင်စိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတိပေးပြောဆိုပြီးနိုင်ပိုင်အကြံမှာပဲမြောက်ကိုရီးယားဘက်ကဒုံးကျည်ဆန်းသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ပတ်လည်စည်းလေးချင်းမှုကလည်းပြည်စည်းသွားပြီဖြစ်ပါတယ်။စည်းလေးချင်းမှုမှာတော့တောင်ကိုရီးယားတပ်ဖွဲ့ဝင် 2000 နဲ့အမေရိကန်တပ်ဖွဲ့ဝင် 1000 တို့ပါဝင်ခဲ့ကြပါတယ်ရှင်။
ရာသီဥပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်မှာလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတစ်ရပ်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောဆိုလိုက်ပါတယ်။သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်း100ပြည့်အထိမ့်မှတ်အဖြစ်နဲ့မနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူမှုစုဝေးပွဲမှာအခုလိုပြောဆိုခဲ့တာပါ။လူ1000လောက်ဆန်းတဲ့ခမ်းမကြီးမှာကျင်းပတဲ့သမ္မတရဲ့လူမှုစည်းရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စလုံးဖြစ်တဲ့USA လို့အော်ဟစ်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။သမ္မတမိန်ကွန်းပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူလူကြားကနေဆွဲထုတ်သွားခဲ့ပါတယ်။သူ့ကိုအပြင်ထုတ်လိုက်ပါလို့သမ္မတကပြောဆိုခဲ့သလိုလူလူကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်မီရောသတင်းတောက်များအသင်းရဲ့ညစာစားပွဲကိုမတက်ပဲတစ်ချိန်တည်းမှာပဲလူလူစည်းရုံးပွဲကိုကျင်းပခဲ့တာပါ။သမ္မတထရမ့်ကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလေးညာသတင်းတွေလို့ဆွဆွဲပြောဆိုတဲ့အခါမှာလည်းလူလူကြီးကလောင်ပြောင်ခဲ့ကြပြီးတော့သမ္မတကိုဩဘာပေးခဲ့ကြပါတယ်။သူရဲ့ပထမရက်တည်းရအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံပြင်းခဲ့တယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ပထမရက်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုလည်းသမ္မတကပြောဆိုခဲ့ပြီးတော့တိတ်ပြီးတော့စိတ်လှုပ်ရှားပွေရာနဲ့အလုပ်ဖြစ်ခဲ့တဲ့ကာလဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကသဘာဝပတ်ဝန်းကျင်ရေတွက်ကြွလှုပ်ရှားသူထောင်ပေါင်းများစွာဟာရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးထောက်ခံမှုတွေရရှိအောင်လုပ်တဲ့အနေနဲ့မြို့တော်ဝါရှင်တန် DC နဲ့နိုင်ငံတော်အမျိုး300လောက်မှချီတက်ဆန္ဒပြခဲ့ကြပါတယ်။ပြည်သူတွေရဲ့ရာသီဥတုဆိုင်ရာချီတက်ပွဲကိုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာတာရက်တရပြည့်တဲ့ပြ ည်တာကိုရည်ရွယ်ပြီးတော့လုပ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လက်ရှိအမေရိကန်အစိုးရဟာတဘာဝပတ်ဝန်းကျင်ကိစ္စရပ်တွေနဲ့ပတ်သက်လာရင်စိုးရိမ်မှုမရှိဘူးလို့မြင်နေကြပြီးဒီအပေါ်မှာပွဲစီစဉ်သူတွေကရှုတ်ချပါတယ်။ဒီချစ်တဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကတတူတူဖို့ရည်ရည်နဲ့ကြောင့်မီးတွေအုံပြတဲ့ဓာအပိစက်ယုံတွေမှာဖန်လုံရင်တန်းငွေတွေထုတ်လွှတ်မှုတွေနဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုရှော့ချရုပ်သိမ်းခဲ့တဲ့အပေါ်သူတို့အနေနဲ့ဆန့်ကျင်ကပ်ကွက်တာလို့ပြောပါတယ်။ဆန္ဒပြတဲ့သူတွေဟာအမေရိကန်လွှတ်တော်ကနေသမ္မတအင်ဂျူရောအထိချီတက်ဆန္ဒပြခဲ့ကြပြီးအင်ဂျူရောရှေ့မှာစွေးခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နောက်ဖက်ချမ်းဆီယက်တယ်မြို့ကနေအရှေ့ဘက်ချမ်းမှာရှိတဲ့ဘော့စတန်မြို့အထိနိုင်ငံတော်မှာရှိတဲ့မြို့ပေါင်း300လောက်မှာလည်းလူထုစွေးမှုတွေပြုလုပ်ခဲ့ကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဒေသအတွင်းမှာမြောက်ကိုရီးယားချင်းချောက်မှုပါဝင်ကိစ္စရပ်အတော်များများကိုဆွေးနွေးဖို့အတွက်ဝါရှင်တန်ကိုလာရောက်လည်ပတ်ဖို့ဖိတ်ကြားလိုက်ပါတယ်။သမ္မတနှုတ်ဆက်နေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတဲ့နောက်အင်ဂျီရောကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုပါဝင်ဒေသတွင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ရဲ့စိုးရိမ်မှုတွေကိုခေါင်းဆောင်နှစ်ဦးယင်းဒီပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့ပြောထားပါတယ်။မြောက်ကိုရီးယားကစနေနေ့စောပိုင်းတုန်းကပျုံယမ်းမြို့မြောက်ဘက်ကနေတာဝေးပစ်ပဲထိန်ဒုံးကြီးတစင်းကိုစမ်းသပ်ပြုတ်လွက်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားဆိုးရွားတွေကတော့ဒီစမ်းသပ်ပြုတ်လွက်မှုဟာအောင်မြင်ရင်းမရှိခဲ့ကြောင်းပြောကြခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းဒီပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်ချိန်ထဲမှာပဲတပ်ဒုံးကြီးကာကွယ်စနစ်အတွက်ကုန်ကျစရိတ်ကိုတောင်ကိုရီးယားနိုင်ငံအနေနဲ့ပေးတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပေမဲ့အဲ့ဒီကုန်ကျစရိတ်ကိုအမေရိကန်ကပေးဖို့အတည်ပြုခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်းပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်လည်တက်ချပါတယ်။မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငိမ့်ဖြစ်နေတဲ့ဘိန်းဆိုင်ပြိုးတဲ့ဟဲလ်မန်းပြည်နယ်ကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူတာဖြစ်ပါတယ်။ဟဲလ်မန်းကုတ်ကဲရေးဌာနကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုမနေ့စနေနေ့ကကျင်းပလာမှာတော့အမေရိကန်မရိန်းတပ်ဖွဲ့တွေရောနေတိုးတပ်ဖွဲ့တွေပါတက်ရောက်ခဲ့ကြပါတယ်။အမေရိကန်တပ်ဖွဲ့တွေဘက်ကတော့တိုက်ခတ်ရေးအစားတာလီဘန်တို့ကိုရှင်းလင်းနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးတာအကြံဉာဏ်ပေးတာနဲ့အထောက်ကူပေးတာတွေကိုပဲလှုပ်ဆောင်မှာပါ။ပွင့်လင်းရသည့်ထိုးစစ်တွေစတင်ပြီလို့တာလီဘန်တို့ကြေညာပြီးနောက်တနေ့မှာပဲအမေရိကန်မရိန်းတပ်တွေဟဲလ်မန်းပြည်နယ်မှာတက်ချတာဖြစ်ပါတယ်။
ကမောက်ဖြူဖွဲလို့တည်ကြတဲ့ Syria ကဲတဲ့အဖွဲ့ကအဖွဲ့ဝင်၈ဦးတို့မနေ့စနေနေ့ကလေကြောင်းတိုက်ခိုက်မှုတွင်မှာတည်ဆုံသွားခဲ့ပါတယ်။တဘုံတို့ထင်းချုပ်ရဟာမာပီနယ်တဲကသူတို့ရုံကိုလေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တာလို့အဖွဲ့နဲ့အတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ Kafazita အဖွဲ့ရဲ့ရုံကိုတိုက်ခိုက်မှုတွင်ထိမှန်ခဲ့တာကြောင့်လောအပိ၈ဦးတည်ဆုံခဲ့တာမှာ၅ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိတာပြီးတခြားသူတွေကတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အဖွဲ့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့ချောင်းနေကြပြည်တွင်းစစ်အတွင်းဟာမာပီနယ်လို့သဘုံတွေထင်းချုပ်ရဒေသတွေကိုပြန်လည်သိမ်းပိုင်နိုင်ရေးအတွက်ဒီသတင်းပတ်အတွင်းမှာပဲရုရှားနဲ့အီရန်တို့ထောက်ပံ့ပေးထားတဲ့ Syria စစ်တပ်ကကြိုးပမ်းနေတာဖြစ်ပါတယ်။ဘုံကျဲခံရတဲ့ဒေသတွေကအသက်ရှင်ကျန်သူတွေကိုဆွဲထုတ်ကယ်တင်တာမျိုးစစ်တလင်းမှာကယ်ဆယ်ရေးဆောင်ရွက်ချက်တွေကြောင့်ခမောက်ဖြူဖွဲ့ဟာကမ္ဘာတလောမှာလူသိများလာတာဖြစ်ပါတယ်ခင်ဗျာ
။ဖာစီဘာသာစကားနဲ့ထုတ်လွှင့်တဲ့ထိတ်တန့်ဂျိုဒုရုပ်သံလင်းဌာနရဲ့အီရန်နိုင်ငံသားပိုင်ရှင်နဲ့တခြားအမျိုးသားတအုပ်တို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာပြစ်ဒဏ်ခံရတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။GME TV ဌာနရဲ့ပိုင်ရှင်ဆာအစ်ခါရီမီယန်မနစ်စနေနေ့နောက်ပိုင်းမှာတနက်နဲ့ပြစ်ခံရတာပါ။သူနဲ့အတူတနက်နဲ့ပြစ်ခံရသူနောက်တူကလည်းစီးပွားပဲတူဖြစ်တယ်လို့သတင်းကဖော်ပြပါရယ်။ဘာကြောင့်တက်ဖြတ်ရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒူဘိုင်းခြေဆိုင် GEM TV ကတူရကီဇလန်းတွဲတွေနဲ့ဖျော်ဖြေရေးရှိုးတွေကိုဖာစီဘာသာပြန်ပြီးအီရန်နိုင်ငံတွင်ထုတ်လွှင့်တာဖြစ်ပါတယ်။အနောက်နိုင်ငံတွေကယဉ်ကျေးမှုတွေကိုအီရန်နိုင်ငံတွင်ဖြန့်ဝေဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ GM TV နဲ့အလားတူဂျိုဒုရုပ်သံလိုင်းတွေကိုအီရန်အစိုးရကဝေဖန်ထားတာဖြစ်ပါတယ်။ဆာအီခါရီမီယန်ကိုတော့နိုင်ငံကိုဆန့်ကျင်ပြီးဝါရဖြန့်မှုနဲ့ပြီးခဲ့တဲ့လတွေတုန်းကသူ့မျက်ကွယ်မှာစီးရင်ချက်ချမှတ်ခဲ့တယ်လို့လည်းအီရန်မီဒီယာတွေမှာဖော်ပြထားပါတယ်ရှင်။
နီဘောနိုင်ငံအီရတ်တောင်နီတောင်တက်ရဲ့မတော်ဆမှုဖြစ်ပြီးတော့ထင်ရှားတဲ့ဆွစ်ဇာလန်နိုင်ငံသားတောင်တက်သမားယူအီလ်စ်ချက် ဟာဒီကနေ့တနင်္ဂနွေနေ့မှာတည်ဆုံသွားခဲ့ပါတယ်အသက်40အရွယ်ယူစတက်တည်ဆုံရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့သူကမီတာ1850အမြင့်ရှိတဲ့အေရတ်တောင်နဲ့အနီနာကလော့စ်တောင်တို့ကိုနောက်လအထွေမှာတက်ဖို့စီစဉ်ခဲ့ထားတာဖြစ်ပါတယ်မတ်လမှာစတင်ပြီးတော့မေလမှာအဆုံးသတ်မဲ့နီပေါ်နိုင်ငံရဲ့ပွင့်လင်းကာလတောင်တက်ရာသီအတွင်းမှာနာဟာပထမဆုံးတည်ဆုံမှုဖြစ်ပါတယ်U East Jack ရဲ့တောင်တက်အမြန်နှုန်းကသူ့ကိုလူသိများထင်ရှားစေတဲ့အချက်ပါ Bernice of တောင်တန်းဒီဘက်ကအစင်လာတောင်တက်လမ်းကြောင်းတစ်ခုဖြစ်တဲ့ Aiga တောင်ရဲ့မြောက်ဘက်ခြမ်းကနေကျိုးမတုံးပဲ 2:48 မိနစ်နဲ့တက်ခဲ့တာအပါအဝင်တောင်တက်စံချိန်အစ်အများပြားကိုတင်နိုင်ခဲ့သူလည်းဖြစ်ပါတယ်2013ခုနှစ်မှာတော့နီပေါ်နိုင်ငံက Anna Parna တောင်ကိုပထမဆုံးတဦးတည်းတက်ရောက်နိုင်ခဲ့ပါတယ်ဒီတောင်ပေါ်ကို2009တုံးကတက်ရောက်စင်တုံးကတော့ပြုတ်ကျပြီးတော့အသက်ဆုံးရှုံးလူနေပါအခြေအနေဖြစ်ခဲ့ပါတယ်အနာပူရနာတောင်ပေါ်ကိုတက်ရောက်နိုင်ခဲ့တဲ့အတွက်တောင်တက်သူတွေအတွက်တော့အော်စကာဆုလို့တင်စားမဲ့ပိုင်လီဒေါ့ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါVOA ရနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကရောကျွန်တော်တို့ရဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စကိုင်းတိုင်းဘက်ကအခြေအနေတခုလည်းတင်ပြခြင်းပါတယ်။စကိုင်းတိုင်းလက်ဘရောင်းကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြခဲ့တာကြောင့်ဒီတနက်နဲ့အပြစ်ခံရတဲ့ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကအမှုကိုပိတ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့ပြည်တော်စုတရားလွှတ်တော်ရှိနေချုပ်ယုံအထိစာကျွန်းလာကိုမကြခင်တင်တော့မှာဖြစ်ကြောင်းဒီအမှုကိုဆက်ပြီးအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်မိသားစုတွေရဲ့ဆန္ဒအတိုင်းအစိုးရအဆက်ဆက်ကိုပါတရားစွဲဆိုတာတွေလုပ်သွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ် VOA သတင်းနောက်မအေးမာကတင်ပြမှာပ
ါဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံသွားခဲ့တာပါဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှေ့နေများအခုညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်အရအမှုကိုပိတ်သိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလာမယ့်အပတ်မှာတော့ပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ရုံးကိုစာချော်လွှာပေးဖို့သွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ
်ဒီအမှုက12/8/2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုမှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်သူကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့ပြီးတဲ့အခါမှာဒီရင်းမပင်ခရိုင်ရဲမှုနဲ့ခရိုင်ဥရိရာရှိတို့ရဲ့ခုပြုချက်အရပိတ်သိမ်းနေလို့နောက်ရောက်လာတဲ့ချက်ချမ်းမှုအပြစ်ဒီရဲမှုဥကြုံနေသိရတယ်လို့ပြောပြတယ်ဒီရန်ပေါ်ဥပိုင်ကုန်ပြည်တဲ့ကနေပြီးတော့လူငယ်ရေးဝန်ထမ်းတွေကဖြစ်တယ်ဖြစ်တဲ့တန်ကြောင့်ဖြစ်တဲ့စနတ်တန်ကြောင့်ဒေါ်ဆောင်ကြီးပြည်ဆုံးတာဖြစ်တယ်အောက်ကြီးမှာကတိကျတဲ့အဆုံးချက်တွေကိုအုတ်ချွေးပိုင်းဆိုင်ရာရဲစခန်းတွေဆောင်ရွက်ပေးနေခြင်းမရှိဘူးနောက်တရားရုံးတက်တဲ့ခါလဲတရားရုံးဘက်ကနေလက်ခံဆောင်ရွက်ပေးခြင်းမရှိဘူးဒါပေမဲ့တရားရုံးဘက်ဆိုင်ရာတော့ inquest ဆောင်ရွက်စီစဉ်မှုပဲတင်ပြီးရခြင်းနဲ့ပတ်သက်ပြီးဆောင်ရွက်စီစဉ်မှုဖွင့်တဲ့အခါမှာခြားလိုက်တဲ့အမိန့်ကိုနေမယ်တစ်ခုရတယ်အဲဒီပေါ်မှာအခြေပြုကျွန်တော်တို့ကဒီတော်ကြီးတရားလွတ်တော်ကကျွန်တော်ပေးချက်မှပြင်ဖြစ်တယ
်ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့တရားစွဲဆိုခံနိုင်ရသူတွေဟာရဲအနာပိုင်းနေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တာကြောင့်ဒီအမှုကိုကိုင်တွယ်ဖြေရှင်းတာမျိုးတွေကိုဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်အခုလိုမျိုးပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ရုံးကိုစာချုပ်လာပေးဖို့အတွက်စီစဉ်ခဲ့ကြတာလို့လည်းဆိုပါရတယ်။အဲ့ဒီအခြေအနေကနေဘာမှဆက်ပြီးတော့မထူလာဘူးဆိုရင်တော့နေနာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေကူညီသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါရတယ်
။ဒါအမြင့်ဆုံးတရားရုံးတက်လို့အမြင့်ဆုံးတရားရုံးကထူးခြားချက်မရှိဘာဆက်လုပ်နိုင်လဲ
။ဟ
ုတ်ကော်မရှင်နာရဲ့အစီရင်ခံစာအရဆိုရင်ဒီမျိုးလူမတရားသိမ်းနေဆိုတော့ပေါ့ပေါ့တယ်။တချို့ကျော်ကြီးရွယ်ချို့ကျော်ကြီးမြွယ်လူရှိနေဆိုတော့ပေါ့ပေါ့တယ်။နောက်တစ်ခါကျပွင့်လင်းမြင်သာမှုမရှိဘူးဆိုတော့ပေါ့ပေါ့တယ်။အဲ့ဒီတွေညံ့တာလေဆိုလို့ရှိရင်ညံ့တာသူအနေနဲ့အစိုးရပေါ်မှာတရားစွဲဆိုဖို့ပဲရှိမယ်။အစိုးရဆိုတာလည်းဘယ်သူအစီအစိုးရဆက်ဆက်ကအမွေဆက်ခံလာတဲ့ပြည်ထရေးကြီးဖြစ်တဲ့အတွက်ကြောင့်နောက်ဆုံးဆိုရမှာလည်းတာဝန်ရှိနေတယ်
။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ ဒုက္ခတောင်နှံလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လဘရောင်းတောင်ကျေးနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာတွေနေရာဆုံးရှုံးရတာတွေနဲ့လူခွေရေချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအတွက်လက်ဘရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပြဖို့အတွက်လူခွေရေအဖွဲ့ကြီးကမြန်မာအနာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင
်။ဒေါတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအထိပ္ပယ်အမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှမ်းတာဟာအန္တရာယ်ဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဒဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ဒါမယ့်အင်္ဂါညဗီဒီယိုတိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပန်ဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုထုတ်လွှင့်မဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်မှာတော့လက်ရှိသွားနေတဲ့ညီငယ်ရေးလုပ်ငန်းစဉ်တွေရဲ့အခြေအနေအရရနဲ့အလားအလာမေလ24ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာခံကနေဘာတွေကိုမျှော်လင့်နိုင်မလဲစတာတွေနဲ့ပတ်သက်လို့မြန်မာအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်နဲ့သတင်းစာဆရာဦးစီသူအောင်မြတ်တို့နဲ့အတူရန်ကုန်မြို့VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံဆွေးနွေးထားတာကိုနားဆင်နေပါပြီ
။ဒါတော့ကျွန်တော်တို့ငင်းချမ်းရေးလက်ရှိငင်းချမ်းရေးလုပ်ငန်းအခြေအနေအရရကျွန်တော်တို့ဆွေးနွေးကြတာပေါ့။အဲ့ဒီမှာကျွန်တော်ပထမဆုံးစားလိုက်ချင်တာကပြီးခဲ့တဲ့ဇပိုင်မှာကားပဲတရင်ထွက်လာတာကျွန်တော်တို့တေးချာတော့ဒီမြန်မာတော့မရှိသေးပါဘူး။ဒီညညတော်တိုင်းသားလူမျိုးကောင်စီ UNFC တဲ့ကနေပြီးတော့ KIO ကချင်ဖွဲ့နဲ့ကျွန်တော်တို့ SSPP SSC ရန်ဖွဲ့ထွက်မယ်ဆိုတဲ့အတန်းတရင်ထွက်လာပါတယ်ထွက်လာတော့တကယ်လို့များဟလာ KIO နဲ့ SSPP SSC UNFC တဲ့ကထွက်သွားခဲ့ရင် UNFC ရဲ့ရှိအလားလားဘယ်လိုများဖြစ်လာနိုင်ပါလဲဆရာ
ကျွန်တော်မြင်ရတော့အဲ့လိုဖြစ်နိုင်တဲ့အလားလားရှိပါတယ်ဖြစ်နိုင်တဲ့အလားလားရှိတယ်ဆိုတော့ကအခုကဝါဖွဲ့ဥဆောင်နဲ့ကျွန်တော်တို့ဒီပြည်တော်စုနိုင်ငံရေးဆွေးနွေးဖွဲ့ဆိုတဲ့အထက်မှာသူကပါဝင်လိုက်တာပေါ့ပါဝင်လိုက်တဲ့အခါကျတော့သူ့အနေနဲ့ UNFC နဲ့ဘယ်လိုဟိုသဘောထားမလဲဆိုတဲ့ကိစ္စမှာတစ်ဖက်ကလည်းဒီကိစ္စမှာကျွန်တော်တို့မွန်ပြည်သက်ပါတီနဲ့ကျွန်တော်တို့ဂရင်းနီပါတီတို့ကတုံလာပို့ခဲ့တယ်အဲ့ဒီမှာဒါပေမဲ့တကယ်တမ်းသူက NC နဲ့မတူတဲ့လမ်းကြောင်းတစ်ခုသွားတော့မယ်လို့သူကြေညာလိုက်တဲ့အခါကျတော့မွန်ပြည်သက်ပါတီနဲ့ဂရင်းနီပါတီကပါလို့မရဒါပေမဲ့ခုနကပြောတဲ့ကျွန်တော်တို့ဒီဟို KIA နဲ့ SSC ကြားတဲ့အခါကျတော့အခုအမြောက်ပိုင်းကစီးလှုပ်ရှားမှုအများဆုံးနေရာဖြစ်နေတာအဲ့တော့စီးလှုပ်ရှားမှုများနေတဲ့အခါတဘာဝကြွကြွဆိုတော့သူတို့ကဝါဖွဲ့ရဲ့ဒီအကူအညီနဲ့နော်စီးပံ့ပိုးမှုတွေပါလိရှိရင်ရှိမှာပေါ့ဗျအဲ့ဒီအောက်မှာသူတို့ကတော့မလွဲမသွေသူတို့ဘဝအရာသူတို့ကဒီဘက်ကပြပြတသာရမယ်အနေထားရှိလာတယ်အဲ့ဒီခါကျတော့စိတ်မကောင်းစရာကဗမာပြည်မှာကျွန်တော်တို့တောင်ချမ်းမြောက်ချမ်းဆိုတဲ့ပြဿနာပေါ်လာတယ်ခုမြောက်ချမ်းကအဖွဲ့တွေကကျွန်တော် NC နဲ့မတူတဲ့လမ်းကြောင်းရှောက်မယ်နောက်တစ်ခုကသူတို့ကဒီဆက်လက်ပြီးတော့သူတို့ကဒီအစိုးရနဲ့တည်တံ့ဆွေးနွေးမယ်ဆိုတဲ့သဘောထားတွေဖြစ်လာတာအဲ့လိုဖြစ်လာတဲ့အခါကျတော့တောင်ပိုင်းကကြတော့အခုအဓိကအဖြစ်တော့ဒီ၅ဘွဲ့လို့ဆိုပေမဲ့အဓိက၂ဘွဲ့ပါပဲအဲတော့ဒီမွန်ပြည်တက်နဲ့ဂရင်းနီပါတီကြတယ်တော့သူက UNFC နဲ့တောက်လျှောက်သူကပါဝင်လာတဲ့အဖွဲ့အစည်းဖြစ်တယ်နောက်ပြီးတော့စေးလှုပ်ရှားမှုလည်းတောင်ပိုင်းမှာတိတ်မရှိတဲ့အချိန်ကြတော့သူကတော့ UNFC စီနဲ့ဆက်ရက်တည်မဲ့သဘောရှိပါတယ်အဲ့တော့ဗမာပြည်မှာဝါအဖွဲ့ဥဆောင်တဲ့အဖွဲ့ဥဆောင်တဲ့ဒီမြောက်ပိုင်းအဖွဲ့နဲ့ဒီတောင်ပိုင်းကမွန်ပြည်သေးရဲ့တောင်မွန်ပြည်သေးကလည်းကျွန်တော်ကြည့်ရတာ NC လက်မှတ်ထိုးမဲ့သဘောရှိပါတယ်အဲ့တော့လက်မှတ်ထိုးတဲ့အဖွဲ့ နှစ်ဖွဲ့ဟာတောင်ကျမ်းမြောက်ချမ်းဆိုတာမျိုးဖြစ်လာနိုင်နေလားလားရှိတဲ့အတွက်ဒါကတော့ညဉ့်ဉန်းရွတ်တော့ကျွန်တော်တို့စိတ်မကောင်းစရာအနေထားလို့ကျွန်တော်မြင်ပါတယ်
ခုစီသူသဘောတူလ
ားကျွန်တော်ကတော့အဲ့ဒါလို့မမြင်သေးဘူးဘာဖြစ်လို့လဲဆိုတော့အခုဒီဟိုဒီဝါအဖွဲ့ဥဆောင်မှုတော့ကျင်းပတဲ့အဖွဲ့အစည်းအဝေးကပထမဆုံးကျင်းမှုသူရှိမှာဟိုတကြိမ်လုပ်ထားတယ်အဲ့သူရှိမှလုတ်ထားတဲ့ဥစ္စာကဒါသူတို့ခေါ်တော့ဒါတတိယအကြိမ်ပေါ့နော်အဲ့တတိယအကြိမ်မှာကလေးကစပြီးတော့ကြီးညာလိုက်ပြီ NCA လမ်းကြောင်းကိုမသွားဘူး NCA စာချုပ်ရဲ့ဒီအပြစ်အနာစာတွေကိုသူတို့ကထုတ်ဖော်ပြောဆိုတယ်ပြောဆိုတဲ့ခါကျတော့အဲ့ဒီအချိန်ကလေးကဒီခုနကတော့ KIA နဲ့ SSA နဲ့ကဟိုလက်မှတ်ထိုးပြီးတော့မှထုတ်ပြန်ကြီးညာချက်တွေမှာပါထားပြီးသားအဲ့လိုမျိုးပါသွားတဲ့အတွက်ကြောင့်မလို့ UFC အဖွဲ့ကအဲ DBN သူကဖွဲ့ထားတာရှိတယ်အစိုးရနဲ့ညှိတာအဲ့ဒီအချိန်မှာသူတို့ DBN ကလည်းဒါအစိုးရနဲ့ပြန်ပြီးတော့ညှိရောညှိတဲ့အခါမှာအစိုးရဘက်ကလည်းလက်လက်လျော်လျော်နဲ့ဒါစကားတွေပြောတယ်ဒီပြန်ကလည်းသူငကိုတော့ကတောင်းဆိုထားတဲ့အချက်ကိုကျင်းနဲ့ပတ်သက်လို့ဆက်ဆွေးနွေးတာတွေရှိတယ်ရှိတော့အဲ့ဒီမှာအသံတွေထွက်လာတယ်အသံတွေဘာထွက်လာလဲဆိုတော့ UFC တစ်ဖွဲ့လုံးနဲ့ဖြစ်စီအဲဒါမဟုတ်အဖွဲ့တချို့တွေကဖြစ်စီ NC ဆက်ချုပ်မှာလက်မှတ်ထိုးရမယ်ဆိုတဲ့အနေအထားမျိုးဖြစ်လာတယ်အဲ့လိုဖြစ်လာတဲ့အစည်းအဝေးမှာကြရမတက်မပါဘူးဒါပေမဲ့နောက်ပိုင်းမှာဒါကကျွန်တော်ပြောတယ် UFC အထူးအစည်းအဝေးဆိုပြီးတော့မှအရေးပေါ်အစည်းအဝေးဆိုပြီးတော့မှသူခေါ်လိုက်တယ်ခေါ်ပြီးတော့မှကျွန်တော်လည်းအဲ KIA ပေါ့နော်ကျွန်တော်တို့လည်းဒီ NCA လမ်းကြောင်းအတိုင်းပါပဲဆိုပြီးတော့မှတခါသူပြန်ပြီးတော့မှသူဝင်လာတယ်ပြန်ဝင်လာတယ်ဝင်လာတဲ့ခါကျတော့သူ့အနေထားကအခုလောလောဆယ်ဘယ်လိုဖြစ်နေသလဲဆိုတော့ကိုမှ NCA လမ်းကြောင်းထဲမှာမပါတော့ဘူးဆိုတဲ့စီမှာလည်းသူကထုတ်ပြန်ချက်တွေမှာလည်းအတူတူပါတယ်ဒီဘက်က NCA နဲ့သွားမယ်ဆိုတဲ့စီမှာလည်းဝင်ပြီးတော့သူကပါမိရတာဖြစ်နေပါနေတယ်အဲ့တော့အခုကျွန်တော်ပြောချင်တဲ့သဘောကအခုနောက်ဆုံးအစည်းအဝေးပေါ့နော်ဝါအဖွဲ့ကထုတ်ပြန်ကြီးညာလိုက်တဲ့ကြီးညာချက်တွေထဲမှာသူပါဝင်တဲ့ဆိုပေမဲ့သူတစ်ဖွဲ့ချင်းအနေနဲ့သူ့ရဲ့ယက်တီချက်ကိုပြပြတသားပြောတာအခုတည်းကကျွန်တော်တို့မကြားသေးဘူးတယောက်မှထုတ်ပေါ်ပြောတာမရှိသေးဘူးမရှိသေးဘူးဆိုတဲ့ခါကျတော့ဒီ UNSC ရဲ့အလားအလာ KAO ရဲ့ဆက်ပြီးတော့ယက်တီမဲ့အလားအလာကကျွန်တော်တို့ရုတ်တရက်ပြောလို့မနိုင်သေးဘူ
းဟုတ်ဒါပေမဲ့အခုဟိုအဲ့လိုပြပြတသားမရှိသေးဘူးဆိုပေမဲ့ဒီဘက်မှာကြတော့ခုနကလိုယူလူလက်စီခေါင်းဆောင်တဲ့ဟလား NCA ပြင်ပလမ်းကြောင်းကသွားမယ်ဆိုတော့ခုနှစ်ဖွဲ့ဒီပုံရရှိနေပြီဒီဘက်မှာလည်း NCA ကသွားမယ်ဆိုတော့အဖွဲ့ UNFC ကရှိနေပြီတခါ NCA အပေါ်မှာဟလားဒီနစတရာစုပင်လုံးမဲ့ဖြစ်ဖြစ်ငင်းကြီးလုပ်ငန်းစဉ်မဲ့ဖြစ်ဖြစ်ဒီအပေါ်မှာတက်ရဲ့သဘောထားဒါလည်းတခုရှိတယ်ဆိုတော့ကျွန်တော်ကစဉ်းစားကြည့်တာက NCA လမ်းကြောင်းပြင်ပကသွားမယ်သူတို့ကလည်းငင်းကြီးအတွက်သွားတယ်လို့ပြောတာပါNC တွင်းကတော့လည်းညီညာရေးလူညီညာရေးအတွက်သွားတော့လို့ပြောတာပါပဲ။နှိကြပါအောင်မလား။စုံမှတ်တစ်ခုခုရှိကြပါအောင်မလား။ရှိနိုင်ပါသေးလား
။ကျွန်တော်တို့ကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တာပါ။တကယ်ကဝါအဖွဲ့ရဲ့သူတို့စရန်းကိုကျွန်တော်ဖတ်ကြည့်တဲ့အခါကျတော့လေတကယ်ကတော့သူကဒီဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့ NC ရဲ့အားနည်းချက်တွေ NC ဖြစ်စဉ်အတွင်းမှာတိုက်ပွဲတွေဖြစ်တာတွေဆက်ဖြစ်နေတာတွေဟော NC ကမလုံလောက်တဲ့အကြောင်းသူတို့ကအဲ့ဒါအဓိကပြောတာပါဒါမှမသွားမဲ့တစ်ဖက်ကလည်းပါဆိုတော့ဒေါအောင်ဆန်းစုကြည်ကောင်းဆောင်နဲ့22ရာစုပင်လုံးညီညာရေးအစီအစဉ်ကိုသူတို့ပါဝင်မယ်ဆိုတဲ့သဘောထားရှိတယ်အဲ့တော့ဆိုတော့ကသူက NCA နဲ့ပတ်သက်လို့ခေါင်းတက်ပြီးတော့မတူတဲ့လမ်းကြောင်းလို့ပြောပေမဲ့တကယ်သွားမဲ့အခြေခံတွေကတိတ်ပြီးတော့မကွာထားပါဘူးအဲ့ဒီခါကျတော့ဒီကိစ္စဒီမှာခုနလိုကျွန်တော်အနေနဲ့ဆိုတာဒီလက်မမထူရသေးတဲ့အဖွဲ့တွေတဲမှာကျွန်တော်တို့ဒီUNFC နဲ့ပတ်သက်နေတဲ့အဖွဲ့၅ဖွဲ့နောက်ဒီဘက်ကဝါအဖွဲ့ကောင်းဆောင်တဲ့ခုနှစ်ဖွဲ့အဲ့ဒါတွေနဲ့တဖွဲ့ချင်းဆွေးနွေးပြီးတဲ့အခါအားလုံးနဲ့ဥမင်လင်းလင်းဆွေးနွေးပြီးတော့ဆိုလိုတာက NCA frame တဲ့လွန်နဲ့ခြေလမ်းမျိုးထိအလွန်ကျွန်ရောက်မသွားဖို့အတွက်ထင်းသိမ့်တဲ့စီဝေးတရားနဲ့ညှိနှိုင်းမှုတခုလုံးတင်နေလို့ကျွန်တော်မြင်ပါတယ်ခင
်ဗျ။စုံမတ်ရှိနိုင်ပါဦးမလား
။ကျွန်တော်ထင်တယ်စုံမတ်ကတော့ရှိမှာပဲ။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိတက်လာတဲ့အစိုးရကဒီညဉ့်ဉန်းရေးကိုသူနှစ်ပေါင်းများစွာကတည်းကပေါ့နော်။သူကင်ဆွဲလာတဲ့မူဝါဒအနေနဲ့တည်တည်ချာချာကိုလုံမှာပဲဆိုတော့ဟုတ်ပါတယ်ဟိုကျွန်တော်တို့ရိုးရိုးလေးကြည့်လိုက်ရင်တော့ခက်တာပေါ့နော်ဒီအင်အားစုတချို့ကကြာတော့ဥမာတတ်မတော်ပဲရှိမယ်နောက်တိုင်းသားအဖွဲ့တချို့ရှိမယ်ဒါ NC လမ်းကြောင်းတိုင်းသွားမယ်တစ်ဖက်ကဘွားအဖွဲ့ကလည်းဒီလမ်းကြောင်းတိုင်းမသွားဘူးဆိုတော့ခက်တယ်လို့ထင်ရတယ်ဒါပေမဲ့ညီညာရေးအောင်ယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်တစ်ခါတည်းမှာဒီထက်တောင်ခက်ကောင်းခက်နိုင်တယ်ရှုပ်ကောင်းရှုပ်နိုင်တယ်ဒါပေမဲ့စုံမှတ်ကိုရောက်မှာပဲညှိတဲ့နီးနာတွေကလည်းကျွန်တော်ထင်တယ်အမျိုးမျိုးပေါ်လာမှာပဲဘာဖြစ်လို့လဲဆိုတော့ညီညာရေးကိုရအောင်ယူမယ်ဆိုပြီးတော့မှလက်ရှိအစိုးရကသူကကြွေးလဲကြွေးကြော်လဲကြိုးလဲကြိုးစားနေတယ်ဆိုတာဒါပြည်သူတွေလည်းသိတယ်နိုင်ငံတကာလည်းသိတော့စုံမှတ်ရောက်လာလိမ့်မယ်လို့ထင်ပါတယ
်ဒါပေမဲ့စုံမှတ်ရောက်မယ်ဆိုရင်ဒီဘက်ကကြတော့လည်းပဲဒီဟိုဒလော့ကပဲပြီးခဲ့တဲ့ GICM ပေါ့နော
်သူတို
့ joint implementation coordinating meeting လုပ်တယ် GICM ဒီအဲ့ဒီ GICM အစည်းအဝေးအပြီးမှာဒုတိယတက်မတော်ကဝန်ကြီးချုပ်ဒုတိယပို့ချုပ်မှုကြီးစိုးဝင်းကတရင်တော်တချို့ကိုပြောတာရှိ NCA ကိုပြင်လဲဘလို့နည်းနဲ့မှပြင်တာလည်းမခံနိုင်ဘူး NCA လမ်းကြောင်းအတိုင်းပဲသွားမယ်ဆိုတော့ကျွန်တော်ကတော့ကိုယ်တိုင်ကြားရတာမဟုတ်ဘူးဆိုတော့တရင်တော်ကဖတ်ရတလောက်ကတော့နည်းနည်းတင်းနဲ့တင်းမာတဲ့လေတံမျိုးလေးကျွန်တော်လေးအဲ့လိုမျိုးလေး ဟိုအာယုံလေးကျွန်တော်ရရတယ်ပေါ့နော်ဒါသူတကယ်အဲ့ဒီအတိုင်းပြောတာလေဟုတ်ချင်မှာဟုတ်ပါလိမ့်မယ်ကျွန်တော်ရတဲ့တရင်နဲ့မှဟာကိုကျွန်တော်အာယုံရတာပေါ့နော်ဆိုတော့တစ်ဖက်က NC နဲ့ပတ်သက်တဲ့ဒီသဘောထားရှိနေတဲ့အချိန်မှာတစ်ဖက်ကခုနှစ်ဖွဲ့က NC တိုင်းမသွားဘူးဆိုတော့တက်နေရောဒီဦးနာပြောတဲ့ NCA လမ်းကြောင်းပြင်ပကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့နဲ့ကြားထဲမှာရောထိစက်မှုနှိစက်မှုစုံမရှိနိုင်ပါဘူးလားဆရာ
ဒါပေမဲ့ဒီမှာလဲကျွန်တော်အမြင်ရပြောရရင်တော့ဒုဗိုလ်ချုပ်မူကြီးဆိုဝင်ပြောတဲ့အချက်လက်ကနော်ဒေါန်ဆန်းစုကြည်ရဲ့သဘောထားနဲ့ကွာနေတယ်လို့ကျွန်တော်မြင်ပါတယ်ပြီးခဲ့လ28နှစ်ကဒေါန်ဆန်းစုကြည်က UNFC ကတင်တဲ့ရှစ်ချက်ကိုဆွေးနွေးပြီးမှ NCA ကိုလက်မှတ်ထိုးကြမယ်ဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြည်အမူအရာသဘောတူတယ်အဲ့တော့ဆက်ဆွေးနွေးဖို့အဲ့တော့ရှစ်ချက်ကလည်းဘာလဲဆိုတော့ NCA ဆွေးနွေးဖို့မှာမလုံလောက်တဲ့အချက်ရှစ်ချက်ကို UNFC ကတင်ပြထားတာအဲ့ဒါကိုသူတို့ကဒါတော့ပြင်းပြင်းနဲ့သဘောပေါ့ဗျာအဲ့ဒါကိုထိုးအဲ့ဒါကိုဆွေးနွေးပြီးတော့မှ NCA လက်မှတ်ထိုးတဲ့ကိစ္စကိုနံပါတ်9အနေနဲ့လုပ်မယ်လို့ပြောတဲ့ကိစ္စကိုဒေါန်ဆန်းစုကြည်အမူအရာသဘောတူလိုက်တယ်ဆိုလို့ရှိရင်အခုဒီ
ဟို
ဒူးချုပ်ပြောတဲ့စကားเนี่ยအတော်လေးကင်းကွာတယ်ဟုတ်ရှင
်ကျွန်တော်ကြတော့အဲ့ဒါလို့မမြင်ဘူးအခုခုနကတော့ကိုစိုးနိုင်ပြောသလိုပေါ့နော်တင်းမာတယ်လို့ပြောမယ်ဆိုရင်နှစ်ဖက်စလုံးပြောရမယ့်အနေထားဖြစ်နေတယ်နှစ်ဖက်စလုံးဆိုတာပထမဦးဆုံးစပြောတာကဒါဝအဖွဲ့ဦးဆောင်တဲ့ဒါတပ်ပေါင်းစုကအရင်ဦးဆုံးပြောတာ NCA စာချုပ်ကိုတကယ်ကိုဟိုဆိုးဆိုးဝါးဖြစ်အောင်ကိုပြောတာအဲ့ဒီအဖွဲ့ဝင်တွေကဆိုတော့ဒါကလည်းအစွန်းတစ်ဖက်ပဲခုနကတော့တမ်မတော်ကပြောတဲ့ဟိုဘလူမဟိုကမဟုတ်ဘူးဆိုတာလဲညဉ့်ညင်းကိုသွားမယ်ဆိုရင်ဘလူမူပဲကင်ဆွဲဘလူမူပဲရက်တီတာညှိရမှာပဲညဉ့်ညင်းရကျင်တယ်ဆိုရင်တော့အဲ့ဒီနှစ်ဖက်စလုံးကဒါအလျှော့ပေးရမှာပဲဒီလိုပဲကျွန်တော်မြင်ပါတယ်
ဆိုတော့တိတ်မကြခင်မဲ့ဒီမင်းဆက်လေးဆိုရင်ကျွန်တော်တို့21ရာစုပြင်လို့နေလာခင်ဒုတိယအကြိမ်လာတော့မယ်ဒုတိယအကြိမ်ကပထမအကြိမ်ထဲဟလာပို့ပြီးတော့ဟိုပြေးပြေးဆုံဆုံဆွေးနွေးကြမယ်ဆိုတာမျိုးလေးပဲကျွန်တော်တို့တည်ထားတာရှိတယ်ဆိုတော့ကျွန်တော်တို့ကနဆရာတို့ဆွေးနွေးခဲ့တဲ့ထောက်ပြခဲ့တဲ့အချက်တွေအောက်မှာဒီအခြေအနေတွေအောက်မှာဒီပင်လုံနီလာခံအကျင့်ပါတော့မှာဆိုတော့ဒီပင်လုံနီလာခံကနေပြီးတော့လက်ရှိရှိနေတဲ့အခင်အကျင့်အောက်မှာလောအောင်ပင်လုံနီလာခံကနေကျွန်တော်တို့ထူးထူးခြားခြားဘယ်လိုရလာမျိုးတွေများမျှော်လင့်လို့ရနိုင်မလဲဆရာ
ဒါတော့ခုနကကျွန်တော်တို့ပြောခဲ့ပြီးသလိုပဲလေအခုကတော့ထူးခြားတာကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကတည်းကဟိုရလာနေချင်းရှိတာပေါ့အဲ့ဒါဒီပုံမှာနော် GMC နည်းနည်းသူဒါတွေကိုဆွေးနွေးဆုံးဖြတ်တာတွေပါလေဒါတွေတော့ရှိနေမှာလေဒါပေမဲ့အဲ့ဒီလိုနော်ထူးခြားချက်ကဲနောက်တစ်ခုကဒီအားနည်းသွားတဲ့ကိစ္စပါအဲ့ဒီတော့ကဆိုလို့ရှိရင်သုံးဘွဲ့ရလွယ်လို့ရှိရင်လက်နိုင်ဖွဲ့စည်းအားလုံးတော့ပါဝင်ကြတယ်အခုကတော့ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့ခွန်တဖွဲ့ကပါတော့မယ်လို့မထင်ဘူးဒီမြောင်ပိုင်းဖွဲ့ခုနှစ်ဖွဲ့မပါဝင်ဘူးဆိုလို့ရှိရင်အရင်ကသုံးဖွဲ့မပါဝင်တာတဲ့ပို့ပြီးညဉ့်ညင်းရွတ် impact ကပို့ပြီးတော့ဒီကျွန်တော်တို့အားမရစရာเนาะစိတ်မကောင်းစရာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ကျွန်တော်ကတော့ဟိုတိုးတက်မှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့မျှော်မှန်းတာကတော့တကယ်ကိုဒီတိုင်းဒီပြည်လုံးလွှမ်းခြုံတဲ့အဲအတိုင်းသားလူမျိုးစုပေါင်းစုံလွှမ်းခြုံတဲ့ညဉ့်ညင်းရွတ်ကိုမျှော်မှန်းတာဟိုအဲ့ဒီအတွက်ကတော့တည်ကြရတယ်အခုဒီဒီနေ့နဲ့ဖန်ပေါ့နော်ဒီအမြန်အချိန်တိုကာလတွင်မှာရောက်အောင်မှာတော့မဟုတ်ဘူးဒါပေမဲ့အဲကြီးလိုက်တယ်ဆိုရင်ပဲဥမာဒီကျွန်တော်တို့တောင်ပိုင်းမှာဆိုရင် KNU အဖွဲ့ကြီးပေါ့ဒါနှစ်ပေါင်း60ကျော်လောက်အစိုးရကိုလက်နက်ကင်ဟိုတိုက်ခိုက်လာတဲ့ဟိုတပါအရင်ဆုံးအဖွဲ့ကြီးကသူကဥဆောင်ပြီးတော့မှဒါအပြစ်ခရရဆေးကြီးတွေလုတ်ခဲ့တယ် NC စာချုပ်တွေလက်မှတ်ထိုးတယ်အခုလိုဥစားနိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်လာတယ်အဲ့ဒီကာလမှာဟိုပဲတော်တော်ကိုထူးခြားတဲ့အကျိုးဆက်ဆိုတဲ့ဥစားနေမြေထဲမှာတွားကြည့်နေတယ်ကျွန်တော်တို့ကဟိုတွေ့နေရပြီအဲ့တော့ဒီဒီချိန်မှာလည်းခုနကတော့လို့အခက်ခဲတွေရှိနေပေမဲ့လည်းဒါအထိုက်လျောက်တော့တိုးတက်မှုတွေရလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရတဲ့အချိန်ကလည်းဒီလောက်ပဲဆိုတော့ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာမကြခင်မှာမြန်မာပြည်မှပေးစာများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလတ190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတွေကိုနားဆင်ရပါမယ်အဲ့ဒီတည်းကမှအရင်ဦးဆုံးမြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားတာပါ
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်း Daily Dose နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင် VOA ကိုနှစ်သက်မင်္ဂလာစုမွန်တောင်းပေးလာတဲ့သောရရှင်ကတော့ကိုကျော်သူရင်ဖြစ်ပါတယ်သူက
VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သက်မှာကိုယ်ဤကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကိုယ်စိတ်နှပြဘေးရန်ကွာ၍စိတ်သွားတိုင်းကိုပါလူရင်းဆန္ဒပြည့်ဝကြတဲ့သူတော်ကောင်းသူမြတ်လောင်းတွေဖြစ်ကြပါစေလို့ဆုမွန်ကောင်းပေးလိုက်ပါရစေ
။ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြည့်ပါစေ။ကိုကျော်သူရင်လည်းဘေးပြန်ဝေးကွာပြီးတော့စိတ်သွားတိုင်းကိုပါလူရင်းဆန္ဒပြည့်နိုင်ပါစေဆိုပြီးတော့ပြန်ပြီးဆုတောင်းပေးချင်ပါတယ်။ Facebook VOA မြန်မာပိုင်းစာမျက်နှာမှာလာရေးကြတဲ့သောရရှင်နေတယ်မှာတော့အဆိုင်ဆန်းကပြည်သူတွေအတွက်တစ်ဖက်တစ်လမ်းကနေအတွေ့အကြုံတွေဝေမျှပေးနေလို့ VOA အစီအစဉ်တင်ဆက်တဲ့သူတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။ကျေးဇူးတင်ပါတယ်။ဦးဆန်း US ကတော့ VOA ကထုတ်လွှင့်တဲ့သတင်းတွေအားလုံးကိုစိတ်ဝင်စားစွာနဲ့စောင့်မျှော်နေပါတယ်တဲ့ဟုတ်ကဲ့ပါ။ VOA မြန်မာပိုင်းကနေပြီး Radio တင်ဆက်မှုတွေကိုတစ်နှစ်3ချိန်တိုက်ရိုက်နောက်ပြီးပြန်လွှင့်လာနေဆိုရင်တော့တစ်နှစ်5ချိန်။ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုကတစ်ချိန်ဆိုတော့ဒါရီအလောင်းအဆင်ပြေရင်ပြည်သူလိုတိုက်ရိုက်ဖန်ယူနာဆင်ကြီးရှုနိုင်ပါတယ်။ဒါပြီးတော့ကျွန်တော်တို့ Facebook စာမျက်နှာပေါ်မှာလည်း view ရုံမြင်တမ်းကြအစီအစဉ်တွေကိုရောနောက်ပြီးတော့ radio အတန်လွှင့်မှုတွေကိုရတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်။အချိန်မရလို့အဲ့ဒီတိုက်ရိုက်အစီအစဉ်တွေကိုမကြီးရှုနိုင်တဲ့သူတွေလည်း Facebook စာမျက်နှာကနေပြီးတော့ဒီကိုအားတဲ့အချိန်မှာပြန်ပြီးတော့ကြီးရှုနာဆင်လို့ရအောင်စီစဉ်ပေးထားပါတယ်။အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေးလေးတပုံနဲ့ဖျော်ဖြေပေးချင်ပါရနော်ဒီတစ်ပတ်တော့ Billboard Hot 100ဆီမှာထိတ်ဆုံးရောက်နေတဲ့သတင်းနဲ့ဖျော်ဖြေပေးချင်တာပါ Kendrick Lamar တီးဆိုထားတဲ့ Humble ဆိုတဲ့သတင်းကတော့2019ခုနှစ်မတ်လ30ရက်နေ့မှာဖြန့်ချိတာဖြစ်ပြီးတော့တီးဆိုသူ Kendrick Lamar ရဲ့စတုထမြောက် Studio တေးတက်ပြားတွေကထိတ်ဆီသတင်းဖြစ်ပါတယ် Billboard Hot 100ဆီမှာသူ့ရဲ့ဒုတိယမြောက် Number 1ချိတ်တဲ့သတင်းလည်းဖြစ်ပါတယ်နယူးဇီလန်နိုင်ငံမှာလည်းဒီသချင်းကအကောင်းဆုံးတေးနံပါတ်1ဖြစ်နေတာပါ။သချင်းဆထွက်ကလေးကဒီသချင်းကနံပါတ်1နေရာကိုတန်းရောက်တာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါနဲ့ UK နိုင်ငံတို့မှာတော့နံပါတ်10တဲ့လောလောဆယ်ရောက်နေပါတယ်။သူ့ရဲ့သချင်းဗီဒီယိုကလည်းဝေဖန်ရေးဆရာတွေရဲ့ချီးကျူးမှုတော်တော်လေးရရှိထားတာပါ။ဒီတော့ Kendrick Lamar တီးဆိုထားပြီးတော့ Billboard Hot 100ဆီမှာနံပါတ်1ဖြစ်နေတဲ့ Humble ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။ Nobody pray for me. It been a day for me.I remember syrup sandwiches and crime allowances Finessing on them with some counterfeits But now I'm counting this Parmesan with my accountant lips In fact, I'm down in this You say with my boo, babe, tastes like Kool-Aid for the analyst Girl, I can buy a Westie world with my base stuff I know that it's good, won't you sit it on my taste buds I get way too petty once you let me do the extras Pull up on your block, then break it down, we playing Tetris AM to the PM, PM to the AM phone Eat up your per diem, you just gotta hate them funk If I quit your BM, I still rock Mercedes funk If I quit this season, I still be the greatest funk My left stroke just went viral Right stroke put a baby in a spiral Soprano C, we like to keep it on the high note It's levels to it, you and I know Tell them be humble, hold up, sit down Be humble, hold up, sit down Be humble, hold up, hold up
sit down. Me on mo, 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 sit down. Ooh, that I'm thinking that he frontin' on me, man. Get the arm off my stage, I'm the same man. Get the arm off my, ay, that ain't right. I make a play blowing up your whole life. I'm so, so sick and tired of the Photoshop. Show me something.
Daniel Lama, this is a humble sweat, the single Nasin, Gajayarawa. A Kura Dorash in the Yap, we will set the Pure Diet Yimpunarago. We may be the money, the Dorashinga. The cabin and my own up, Sipiro.
သူရဲ့အလုံးမှာစနေရသည့်အလူကောက်နေရတဲ့ပတ်သက်ပြီးတော့ဒီကျမ်းမာရေးမှုကိုကြောင့်မင်းတို့သူရဲ့ကိုရဲကြောင့်ရတဲ့အခက်အခဲကိုအခုလိုရင်ဖွင့်လာပါတယ်။အခုကကထင်းကြီးလေးဟိုတို့ပါဘူး။ဒါပေမဲ့ကထင်းကြီးကတော့အမြင်နဲ့လားစင်လို့ညင်နေရပါတယ်။သူကဝန်ထမ်းတိုင်းစီကနေပြီးတော့ကောက်တာပါ။အခုတည်းကကိုကောက်နေတယ်တော့ပါပဲ။လာကလေးကတော့တခါတည်းတခါတည်းကိုဖြတ်ထားလိုက်တာပါ။အဲဒီလိုကတော့ကောက် ကဆင်းကြီးကျွန်တော်လေးဘုရားဘာသာနိုင်ငံကထွက်ရမလို့လို့ပါလို့ဖြစ်နေပြီအဲ့တော့ကိုစပညာရေးရာစင်ရယ်
ဒါတော့ရခိုင်ပြည်နယ်မန်အောင်ကကျမ်းမာရေးမှုကိုကြုံမြင်သူသူကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါရနော်သရရှင်ကိုမြတ်တာတေးလက်ဆောင်အဖြစ်နဲ့အခုပြီးခဲ့တဲ့ဗုဒ္ဓဘုန်းနေ့တော်ကမှဖြန့်ချီလိုက်တဲ့မိမိဝင်းဖေးတည်ဆူထားတဲ့သင်းလေးတစ်ပုဒ်နဲ့မြတ်တာတေးလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင
်မမိခံစားရတဲ့ဒီသင်းရဲ့ရတနာတော့ပေါ့နော်ဟိုရည်စရာကောင်းတယ်တနာစရာကောင်းတယ်ဝမ်းနည်းစရာကောင်းတယ်ပေါ့အဲ့သုံးခုလေးကိုမမိကခံစားရတယ်ဆိုအဲ့လိုမျိုးပဲပေါ့နော်ပေးတက်လဲပေးတက်ဆိုတော့သင်းတစ်ခုကိုရတခုခုရသွားမှသူတို့အနေနဲ့လေချိန်နဲ့တာလေဆိုတော့အဲ့ဒီရတလေးကိုရသွားပါစေလို့မမီကစိတ်ထဲမှာဆန္ဒရှိတယ်ရသွားပါစေပေါ့နော်ဒီတချင်းရဲ့မြစ်တာကလေးကအဲ့လိုလေးပါရဲစရာလေးဝမ်းနည်းစရာလေးအဲ့လိုတနာစရာလေးပ
ါစာရေးဆရာဒါရိုက်တာပကြည်ဆရာကြီးဦးဝင်းဖေလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတီကုံရေးဖွဲ့ခဲ့တဲ့တချင်းလေးဖြစ်ပြီးတော့သမီးဖြစ်တဲ့မိမိဝင်းဖေကဒီတချင်းလေးမပြောင်းမပြည့်ရအောင်ဆိုပြီးတော့အခုပြန်ပြီးတည်ဆိုပြီးတော့ဖြန့်ချီလိုက်တာပါတိခတ်ပေးတဲ့အဖွဲကတော့ Iron Cross ဖြစ်ပါတယ်ဒီတချင်းလေးနဲ့ပတ်သက်ပြီးတော့မမ်မီမီဝင်းဖေကိုယ်တိုင်ပြောထားတာကိုနားထောင်ကြည့်ပါအောင်နော
်တချင်းရဲ့နာမည်ကဝင်းဖေရဲ့ကိုပါချေလို့ပေးထားတယ်အဲ့တချင်းကပြပဟိုလာဘောလူတွေခြေချတဲ့အချိန်လောက်ပေါ့လွန်ခဲ့တဲ့နှစ်50ရောကသူ inspiration ရတာပါဆိုတော့ဒီတချင်းရဲ့တက်တန်းကတော့နှစ်40လောက်တော့ရှိပြီမမီကတော့အိမ်မှာအများနဲ့ညီးပြတဲ့တခြင်းပေါ့နော်ဟိုအဲ့တော့နှစ်ပိုင်းရှိရတပိုင်းကတော့မိသားစုအနေနဲ့ဒီအဖေတခြင်းလေးကကြိုင်မိသွားမယ်ဆိုတော့တွင်းကျင်နေဆိုတာလေးကတစ်ချက်နောက်တစ်ချက်ကတော့ဟိုဖေဦးနုပညာသမားကြီးတယောက်အနေနဲ့မြင်လို့ရှိရင်လေဒါသူ့ရဲ့နုပညာအလုပ်ရတစ်ခုကိုတခြင်းတစ်ပုတ်အနေနဲ့ဟိုဖြစ်လာတဲ့နေပေါ့နော်မမီဒီလိုပဲဟိုမမီရော်ရော်နေမဲ့ဇာလုတ်တင်နေပေါ့အဲ့ဒါကြောင့်ဒီတခြင်းကိုတွင်းပြစ်သွားတာပါ
ဟုတ်ကဲ့မအဲ့တချင်းအားမူရင်းအကြတော့စိုးထားတဲ့သူရှိလားမထုတ်ထားတဲ့တချင်းလားအခုမှပထမဆုံးတကယ်တမ်းအကြမကြအတန်သွင်းပြီးတော့ထုတ်တာပါလားမဟ
ုတ်ဘူးအရင်တော့ကပြပြောတာပေါ့နော်အဲ့လွန်ခဲ့တဲ့အနှစ်40နီးပါးလောက်မှာကိုဟန်တင်ဆိုဟုတ်ရင်ရင်ခက်ကစူရောကြီးတောက်ပေါ့နော်ကိုဟန်တင်သူ့ကိုပတ်စံပေးပြီးတော့ဝယ်လို့ဆိုပြီး तू ကအဲ့ဒါအင်မတန်ခုံယူပဲ तू ကတီးရေးစရာလည်းမဟုတ်ဖဲနဲ့ကိုဟန်တင်တို့စိုးကိုဝယ်သွားဘူးတဲ့ဆိုပြီးတော့အဲ့လိုမျိုးတော့ပြောဘူးတယ်ဒါပေမဲ့သူစိတ်ထဲမှာကိုဟန်တင်ဆိုရယ်ပဲထင်တာဒါပေမဲ့ဒီနေ့တော့တခြားတိရတူတယောက်ကပြောပြတယ်အဲ့ဒါဥဇော်ဝမ်းဆိုတာတဲ့ကိုဟန်တင်နဲ့ဥဇော်ဝမ်းနဲ့နော်လီစာနဲ့၃ယောက်ခွေမှာပါဘူးတဲ့ဆိုတော့မမိလို့လဲသူတို့ပြောတော့မှသူတို့အဲ့ link လေးတခုမှနားထောင်ကြည့်လိုက်တော့ဟုတ်တယ်ဥဇော်ဝမ်းဆိုထားတဲ့အဲ့ဟာလေးက ဟိုမမိနဲ့ version နေပါလေမမိနဲ့နားမထောင်ပြီးတော့တော်တော်သူနဲ့ကိုနေကကွဲနေပါလေပုံစံတော့လေဒါကခုပြောချင်တာတော့မမိပထမဆုံးဆိုတာတော့မဟုတ်ဘူးပေဒီဒီသင်းကိုရောင်းစားဘူးပါလေသူများဟို
ဆိုတော့မမဆိုတာဒီဆရာကြီးအိမ်မှာဆူဆူပြနေတဲ့တီးလုံးလိုမျိုးလိုက်ဆိုတာလားကို့ဘာကိုအဲ့လိုတီးလုံးနေပါလေကြာတော့ဘယ်လိုလုပ်လဲမမ
မဟုတ်ဘူးတကယ်တော့အဲ့သင်းကမမိငယ်တော်တော်ငယ်တဲ့အရွယ်မှာဟိုကတိရသူသူဆက်ချင်လို့ဆက်ထားပြီးတော့သူဆိုတာမမိကနားရဝနေတာပေါ့ငငယ်တော့အတီးပါရင်မရှိဘူးတီးပါရင်မရှိပဲနဲ့ဘဇက်ကသူဆိုတာကိုခေါင်းထဲမှာစာသားတွေအမှတ်မိနေတယ်ပြီးတော့အဲ့ဒါကိုကဆိုဖြစ်တယ်ကိုပတ်တယ်တက်40ဆိုအများတန်းဆိုဖြစ်တယ်အဲ့ဒါဆိုဖြစ်ရင်နဲ့မှအခုနှစ်ပိုင်းကျတော့အော်ဒီဟာလေးကညီးနေနေတဖြည်းနဲ့တော့မေ့တော့မယ်လို့သူကဟို3 4 byte ပါတယ်ဟာတခါလေးနောက်ဆုံး byte ကဒီနားလေးကဘာပါလဲဆိုအဲ့လိုဖြစ်လာအော်မြန်မြန်သွင်းလိုက်တာကောင်းတယ်ဆိုပြီးတော့အဲမမိခင်တွင်းတာပေါ့နော်ဟိုအဲဒီဘာကြီးကတော့အခုမှ IC က arrangement ပြန်လုပ်ပေးတာမမိကလည်း IC ကိုဒီအလိုက်ပဲရွတ်ပြရတာပေါ့ဒီ like လေးပါစာသားဒီလိုပါဆိုတော့မှသူက arrangement လေးလုပ်ပေးတယ်ချစ်စမ်းမအောင်ဆိုဟိုတော်တော်လေးကိုစိတ်ကူးလေးနဲ့ပေါ့နော်မမိလို့တွေးမထားပါဘူးဟိုစာစကားပြောလေးတစ်ခုပါတယ်ခြေစင်းလေးပေါ့နော်အဲ့ခြေစင်းဇက်တောင်းလေးမှာ तू ကဟိုကားတန်လေးတွေသူရှာဖွေပြီးတော့သူတို့ arrangement လေးတွေအလိုလိုထည့်ပေးတယ်။သချင်းဟိုပိုကောင်းသွားစေတဲ့အရာလေးတွေစီ
။ဟုတ်ကဲ့။မမဒီသချင်းကို online ကနေပြီးတော့အခုတော့တော်တော်လေးပြန့်နှံ့နေတယ်ဆိုတော့ဘယ်လိုပုံစံနဲ့ဖြန့်တာလဲရှင်။အဲ့ဒါလေးလည်းနည်းနည်းပြောပြပါအောင်
။ဟုတ်ကဲ့။မမကဟိုအမှန်တိုက်တွန်းတော့အခုဆက်ဆိုင် template ဟိုတကူတော့ရေးတဲ့ဟာတကူ overview နဲ့မမနဲ့တွင်းနေတာလား။ဟို series တကူကလည်းဟိုထည့်မယ်ဆိုရင်လည်းသချင်းပုံစံနည်းနည်းဟာနေဟာနေတော့ဒီတဲ့ကိုမထည့်ချင်ဘူးဒီတစ်ချက်ကတူတူရောက်တယ်ဟိုဟိုတီးစားကြီးဖြစ်နေတဲ့ခါကျတော့ဒီခေတ်မှာတော့ခေတ်စားပါတယ်ဟိုအွန်လိုင်းပေါ်မှာတင်ပြီးတော့တပုတ်ချင်းရောင်းတာနှစ်ပုတ်ချင်းရောင်းတာတော့ mini album လေးထုတ်တာခေတ်စားတယ်ဟိုထုံးစံရှိနေပြီဒါပေမဲ့အစလည်းရောင်းမယ်လို့စဉ်းစားတာပေါ့အွန်လိုင်းမှာတင်ပြီးတော့ရောင်းမယ်မြန်မာ music store ကနေတင်ရောင်းမယ်ဆိုပြီးစဉ်းစားတယ်ဒါပေမဲ့နောက်တစ်ခေါက်ပြန်စဉ်းစားကြည့်တာဖီဖီလည်းသူ့ကိုချစ်တဲ့သူ့လူပညာတွေကိုအားပေးကြတဲ့သူတွေရှိတယ်မမိလို့ဆိုတော့ကိုယ်ကိုအားပေးပြီးချစ်ခဲ့တဲ့သူတွေရှိတယ်အခုလည်းဆိုပါအောင်မာညာပေါ့အပေးကြတယ်လူရှိတယ်ဆိုတော့ဟိုစဉ်းစားလိုက်တော့တားဖာနှစ်ယောက်လုံးကိုပိသက်ကိုသူလည်းသူပိသက်ကိုမမီပိသက်ကိုလက်ဆောင်လေးတစ်ဖြစ်ပေးပေးရမယ်ပေါ့တပုတ်ထင်းနေတော့လေဟိုမရောင်းနေတော့ပါဘူးဆိုပြီးတော့ဟိုလက်ဆောင်အနေနဲ့ဆိုပြီးတော့ပဲ online ပေါ်မှာမမီကို free download ပေးထားတယ် free download လုပ်နိုင်ပါတယ်လို့အဲ့ဒါဟိုနားထောင်နှစ်သက်ကြပါစီပေါ့နော်အဲ့တော့အဲ့ဒါလေးကိုပြောချင်တာဟို free download ပေးထားတယ် present အနေနဲ့ပေးတာပါပိသက်တွေရောမမီပိသက်တွေရော
တော့ဉာဏ်လေးလေးကိုရောင်းပြီးတော့မြို့သွားတဲ့ကုန်ကားကြုံနေကိုပါချေရိုမီတာစီရန်ကုန်မြို့တော်ကြီးကိုဆင်းနေကြတယ်ကိုပါချေအသက်40မြို့ကြီးမှာသူသားမနဲ့နေနဘူးကချွေးကြယောတကယ်ချီမတော့ရွှဲလို့ဆိုသူသာကုန်းအောင်ရှာတဲ့ရေသေးကိုပါချေရလာတဲ့ချီစားရောဟုတ်လိမ့်မယ်မချီမင်းချမရရဲ့ခဲမငယ်ကျန်နာပုစုခယူရီတွဲလို့ဆွဲလို့ခုရာစင်မကအောင်ပြေလို့ဘူးဒါရင်ဝါအောင်ဆိုရင်ဘယ်လိုရှာချီမလဲချောပြရန်ဆံပြုတ်ကျွေးပြီးနေရတယ်
ဆန်နေပကြီးဆရာကြီးလက်ဖြစ်တဲ့ဒါရိုက်တာဦးဝင်းဖေလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကဆက်ဆူထားတဲ့တခြင်းကိုသမီးဖြစ်သူမိမိဝင်းဖေပြန်ပြီးတော့တည်ဆူထားတဲ့တခြင်းလေးကိုနားဆင်ကြကြရတာပါပြောသွားတဲ့အတိုင်းပဲကြီးတခြင်းလေးကိုနားဆင်ခြင်းတော့အင်တာနက်ပေါ်မှာဒေါင်းလုဒ်လုပ်ပြီးတော့ကုယူနိုင်ပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Wasari, a consopi, didare, inca muga mu, yo jenga jolojo, chien chaso miaga lo, and ye pino cozi lure colombia. Chapiara, siawim shiro canejo, la jibo, and a gine, they sole, lure to dobe, ne hori lo gagaba, tamari netri miaga.
မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ YBS ပြည်ထောင် NLD နဲ့ဒီတိုင်းအစိုးရတိုင်းအမတ်တွေဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ဆက်ထားပြီးမတ်အင်ဂျင်နိုင်ကကူညီထားတာပါ။
ရတဲ့ EB လာ24ရက်နေ့ကရန်ကုန်တိုင်းလွှတ်တော်မှာအင်းစိန်မြို့နယ်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်တင်သွင်းထားတဲ့ YBS ဝန်ဆောင်မှုနဲ့ပတ်သက်တဲ့အဆိုတရားကိုဆွေးနွေးကြပါတယ်။ဦးဝေဖြိုးဟန်တင်ထားတဲ့အဆိုကရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူသယ်ယူပို့ဆောင်ရေးစနစ်အားယခုထက်ပိုမိုကောင်းမွန်လာစေရေးနှင့်ထိရောက်သောစီမံစည်းကမ်းများနှင့်အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်များအားအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာမှုရှိစွာချပြနိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့အားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်ပြီးတိုင်းအမတ်စုစုပေါင်း26ရောက်ကတက်တက်ကြွကြွဆွေးနွေးခဲ့ကြပြီး YBS အကောင့်ထယ်ဖော်မှုနဲ့ပတ်သက်တဲ့အားနည်းချက်ပေါင်းစုံကိုထောက်ပြခဲ့ကြပါတယ်။တဆက်တည်း AB လ26ရက်နေ့မှာတော့အဆိုနဲ့ပတ်သက်လို့တိုင်းအစိုးရဘက်ကပြန်ရှင်းလင်းတာတွေလုပ်ပြီးလွှတ်တော်ကနေအဆိုကိုအတည်ပြုပေးလိုက်ပါတယ်။ဒီအဆိုကိစ္စအမတ်တွေဆွေးနွေးတဲ့နေ့မှာရောအဆိုအတည်ပြုတဲ့နေ့မှာပါ YBS ကိုဦးဆောင်ကောင့်ထယ်ဖော်ခဲ့တဲ့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမတက်ပါဘူး YBS ကိစ္စဆွေးနွေးချက်တွေမှာဘာတွေပါသလဲဒီပြဿနာနဲ့ပတ်သက်ပြီးအစိုးရနဲ့လွှတ်တော်အထင်မြင်တွေလွဲနေကြသလား YBS စနစ်အောင်မြင်ရေးဘာလုပ်သင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဧပြီလ24ရက်နေ့ကတိုင်းမတ်တွေဆွေးနွေးသွားတဲ့အချက်ပေါင်းစုံကိုခြုံငုံသုံးသပ်ကြည့်ရင်အဓိကအချက်ကြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကတိုင်းဆိုရဟာရန်ကုန်ဘတ်စကားပြေးဆွဲဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုအရင်မထထစီမံခန့်ခွဲမှုကနေ YRTA လို့ခေါ်တဲ့ရန်ကုန်တိုင်းဒေသကြီးတယ်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ကလွှဲပြောင်းရယူပြီး YBS စနစ်အကောင့်ထယ်ဖော်တဲ့ကိစ္စလွှတ်တော်ဘက်ကကြိုတင်ညှိနှိုင်းတိုင်ပင်အကြောင်းကြားတာမျိုးမလုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စနဲ့အပြောင်းလဲမအောင်မမြင်ဖြစ်နေတဲ့ပြဿနာပဲဖြစ်ပါတယ်အပြောင်းလဲဟာရည်မှန်းချက်ကိုမပေါက်ရောက်ဘူးမအောင်မမြင်ဖြစ်နေတယ်ဆိုတာကရန်ကုန်ဘတ်စကားစနစ်မှာအရင်အတိုင်းပဲပြည်သူတွေကြက်ညက်ပြီးစီးနေရတာဘတ်စကားတွေကိုအချိန်ကြာမြင့်စွာစောင့်ဆိုင်းရပြီးတနေရာကနေတနေရာသွားဖို့အချိန်အတော်ပေးရတာဘတ်စကားဒရိုင်ဘာစပယ်ယာတွေဟာအရင်တုန်းကအတိုင်းရင်စည်းကမ်းချိုးဖောက်မြဲချိုးဖောက်အမြန်လူမောင်းမြဲမောင်းကားကပိုတောင်းမြဲတောင်းအများပြည်သူအပေါ်ဆက်ဆံမှုစိုးမြဲစိုးစတဲ့အခြေအနေတွေကိုဆိုလိုတာဖြစ်ပါတယ်။တကယ့်အခြေအနေမှန်ကိုပြန်ကြည့်ရင်အရင်ခေတ်ဆက်ဆက်ကလေးကမထသအဖွဲ့ကြီးကစီမံခန့်ခွဲလာတဲ့ရန်ကုန်ဘတ်စကားစနစ်ဟာအလွန်ဆိုးရွားပါတယ်။ခြုံငုံပြီးပြောရရင်မထသအဖွဲ့ကြီးရဲ့အာကတိလိုက်စားမှုနဲ့ဘတ်စကားစပယ်ယာဒရိုင်ဘာတွေရဲ့ရင်စည်းကမ်းချိုးဖောက်မှုခီးသည်တွေအပေါ်ဆိုးရွားတဲ့ဆက်ဆံမှုစတာတွေဖြစ်ပါတယ်။အဲ့ဒီအခြေအနေအောက်မှာပြည်သူတွေဟာဘတ်စကားပေါ်မှာကြက်ညက်ပြီးစီးရတာအချိန်ကြာမြင့်စွာစောင့်ဆိုင်းစီးရတာကားကားတွေပိုးပေးရတာရိုင်းပြစွာဆက်ဆံခံရတာအိုမင်းဟောင်းနှဲနေတဲ့ကားတွေကိုပဲစီးရတာအန်ရမကင်းတာစတဲ့အခြေအနေဇိုးတွေကိုနှစ်ပေါင်းများစွာခါးစီးခံခဲ့ကြရတာဖြစ်ပါတယ
်။ဦးဖြူမင်းသိန်းဝန်ကြီးချုပ်ဖြစ်လာတဲ့အခါအဲ့ဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားတာတွေ့ရပါတယ်။အခုလိုခီးသွွားပြည်သူတွေနေ့စဉ်ဆိုးဆိုးရွားရွားခံစားနေရတဲ့ပြဿနာတွေရဲ့အရင်းခံဟာအချက်သုံးချက်ကြောင့်ဖြစ်ပါတယ်။ပထမတစ်ချက်ကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့မထသအဖွဲ့ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှု၊ဘတ်စကားစပယ်ယာဒရိုင်ဘာတွေအကျင့်ဆိုးရလာအောင်တွန်းပို့တဲ့အုံနာဂျေးနဲ့ပြေးဆွဲခိုင်းတဲ့စနစ်နဲ့ဘတ်စကားအစည်းအဝေးမလုံလောက်မှုတို့ပဲဖြစ်ပါတယ်။ဒီအခြေအနေကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ ရန်ကုန်တိုင်းအစိုးရအဖွဲ့ကလည်းကောင်းကောင်းသိပုံရပါတယ်။ဒါကြောင့်ပဲဦးဖြိုးမင်းသိန်းဟာမထသအဖွဲ့ကိုဖျက်သိမ်းပြီး YRTA နဲ့အစားထိုး YBS စနစ်နဲ့ဝန်ဆောင်မှုပေးပါတယ်။အုံနာကယူပြီး driver spare တွေကိုကိုရကိုယူစနစ်နဲ့ပြေးဆွဲခိုင်းတာကနေလက္ခဏာစနစ်တွေနဲ့ပြေးဆွဲနိုင်အောင်ကြိုးစားပါတယ်။လိုအပ်နေတဲ့ bus car တွေတင်သွင်းဖို့ပြင်ဆင်ပါတယ်။
ပြည်ကရေ2019ခုနှစ်ဇန်နဝါရီမှာစခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ YBS အပြောင်းအလဲကိုကြည့်ရင်စေတနာလဲမှန်တယ်ပြောင်းလဲရမယ့်အဓိကအချက်တွေကိုလည်းသိတယ်လို့ပါတီဝင်တွေနဲ့ပြည်သူလူထုကြီးရဲ့ကူညီမှုကိုလည်းရခဲ့ရဲ့ဒါနဲ့ဘာကြောင့်မအောင်မြင်ရတယ်လဲဆိုတာကတော့မေးခွန်းထုတ်ဖို့ဖြစ်လာပါတယ်ပြဿနာကိုပြန်ဆန်းစစ်ကြည့်ရင်ပြောင်းလဲဖို့လိုတဲ့အချက်၃ချက်အနေနဲ့ပထမအချက်ဖြစ်တဲ့မထတာကိုဖြတ်သိမ်းတာတခုပဲလုံလုံလျားလျားအောင်မြင်ပြီးကြံတဲ့တစ်ချက်မအောင်မြင်ပါဘူးလိုအပ်နေတဲ့ဘတ်စကားတွေတင်သွင်းဖို့ကတော့လောက်ကင်နေစေဖြစ်ပြီးနောက်အဆင်ပြေသွားနိုင်မယ့်အလားအလာရှိပါတယ်အဲ့ဒီမအောင်မြင်တဲ့အချက်ကတော့ဘတ်စကားဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူအုံနာဂျင်းနဲ့ပြေးဆွဲခိုင်းနေတဲ့စနစ်ကနေလက္ခဇာစနစ်ကိုအောင်အောင်မြင်မြင်မပြောင်းလဲနိုင်တာပါပဲအဲ့ဒီလိုမပြောင်းလဲနိုင်လို့လေဘတ်စကားစပယ်ယာနဲ့ဒရိုင်ဘာတွေဟာအရင်မထတာခေတုံးကလိုပဲငွေရလိုမှုခီးတယ်ရလိုမှုတွေကြောင့်အရင်တုန်းကလုတ်ခဲ့တယ်လို့ပဲကားအပြိုင်မောင်းတာခီးတယ်လူတင်တာရက်ချင်တဲ့နေရာရက်ချချင်တဲ့နေရာချတာငွေပိုတောင်းတာမချေမငဲဆက်ဆံတာလုပ်နေကြတော့ဖြစ်တယ်လို့နားလည်နိုင်ပါတယ်ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်တို့ကတော့ YBS စနစ်အောင်မြင်ဖို့အတွက်ကက်စနစ်နဲ့ငွေပေးချေမှုအကောင့်ထဲပေါ်မယ်ကားတွေမှာခြေရာခံ GPS စနစ်တွေတက်ဆင်ပြီးထိန်းချုပ်မယ်ကားတွေအများကြီးတင်သွင်းမယ်စတာတွေအကောင့်ထဲပေါ်မယ်လို့ပြောဆိုနေကြပါတယ်တကယ်တကယ်လိုအပ်နေတာကအဲ့ဒါတွေမဟုတ်ပါဘူးဘတ်စကားဒရိုင်ဘာစပယ်ယာတွေကိုစီကံချိုးဖောက်မှုဖြစ်စေတဲ့ကိုရကိုယူအုံနာကြီးစနစ်နေရာမှာလက္ခဏာစနစ်နဲ့ပြေးဆွဲနိုင်အောင်ကြိုးစားဖို့ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံထက်အများကြီးဖွံ့ဖြိုးတဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ဘတ်စကားကပေးချေတာကိုကက်စနစ်နဲ့မလုပ်နိုင်သေးပါဘူး။လက်မှတ်ဖြတ်ငွေကောက်ပါတယ်။ GPS တွေလည်းမတက်ခိုင်းပါဘူး။ရိုးရိုးစနစ်နဲ့ပဲကြီးကျက်ပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရအဓိကစ조사ပန်းစားလုပ်ဖို့လိုတာကဘတ်စကားဒရိုင်ဘာစပယ်ယာရီလက္ခဏာစနစ်နဲ့အလုပ်လုပ်တဲ့ပုံစံဖြစ်အောင်ပြောင်းလဲပေးဖို့ပ
ါဒါပေမဲ့အဲ့ဒီကိစ္စအပြောလွယ်သလောက်အလုပ်ခက်ပါတယ်အကြောင်းကတော့လက်ရှိအုံနာကြီးစနစ်နဲ့နေသားကျနေတဲ့ဘတ်စကားပိုင်ရှင်တဲ့ကုမ္ပဏီအသီးသီးဟာအဲ့ဒီစနစ်ကိုမပြောင်းကျင်ပါဘူးမပြောင်းကျင်တော့အကြောင်းမျိုးပြပါတယ်လက္ခဏာစနစ်ပြောင်းပြီးနောက်ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာသူတို့ကိုယ်တိုင်တာဝန်ယူဖို့ပါဝင်ကြီးကြပ်ဖို့ညှင်းဆန်ပါလိမ့်မယ်။အဲ့ဒီအခြေအနေဖြစ်နေသမျှ YBS စနစ်အောင်မြင်မှာမဟုတ်ပါဘူး။ဒီအတွက်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရဟာအဲ့ဒီပြဿနာဖြေရှင်းနိုင်ဖို့ဒီထက်ကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အလုပ်လုပ်ရမယ့်အပြင်တိုင်းအမတ်တွေရဲ့အကူအညီကိုလည်းယူရပါမယ်။တိုင်းအမတ်တွေကလည်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအပြစ်တင်နေမယ့်အစားဘတ်စကားဒရိုင်ဘာစပယ်ယာတွေလက္ခဏာပုံစံနဲ့ပြောင်းလဲအလုပ်လုပ်တဲ့စနစ်ပေါ်ပေါက်လာရေးတိုင်းအစိုးရကိုဘက်ပေါင်းစုံကအကူအညီပေးဖို့ပဲဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတစ်ခါမှာတော့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပါတယ်ကိုငင်းချမ်းကတာဝန်ယူထုတ်လုပ်တာပ
ါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒေါ်ပန်ရိုင်းလေးတွေအကြီးအကျယ်ပွင့်နေတာဟာအာကာသတွေကတော့လှမ်းမြင်နေရပါတယ်ဒေါ်ပန်ရိုင်းလေးတွေပွင့်နေတဲ့နေရာကိုရိုက်ယူထားတဲ့အာကာသဓာတ်ပုံထဲမှာရောင်စုံပန်းတွေဖုံးနေတာကိုမြင်နေရတာပါမိုးများလုံးနဲ့ဆောင်းရာသီအပြီးအခုနှစ်ຫນွေဥပောက်မှာလိမ္မော်နဲ့အဝါရှိတဲ့ကယ်လီဖိုးနီးယားပေါ်ပီပန်းတွေအများကြီးပွင့်နေတာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကမိုးခေါင်မှုနဲ့ရင်ဆိုင်ခဲ့ရပြီးအခုနှစ်ဆောင်းရာသီမှာမိုးအများပြားရွာသွန်းခဲ့တာကြောင့်ဒေါ်ပန်းလေးတွေအများကြီးပွင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်တောင်ကြားကစုဦးတီထွင်တဲ့ကုမ္ပဏီတစ်ခုဟာရင်းပြတဲ့စင်းကိုမေးဆက်လိုက်ပါတယ်။ Google တီထောင်သူတဦးဖြစ်တဲ့ Larry Page အထောက်ပံ့ပေးထားတယ်လို့သတင်းတွေထွက်ခဲ့တဲ့ Kitty Hawk ကုမ္ပဏီကသူ့ရဲ့ကိုယ်ပိုင်ရင်းပြန် The Flyer ပြန်တန်းနေတဲ့ဗီဒီယိုကိုထုတ်ပြန်လိုက်ကြပါ။ဒီနေ့ကုန်မှာထုတ်လို့ရောက်ချသွားမယ်လို့လည်းကြေညာထားပါတယ်။တယောက်စီးရင်ဖြစ်ပြီးတော့အောက်ခြေဘက်မှာဘောလုံးပေါ်နိုင်တဲ့ဖော်တုံးတစ်ခုနဲ့ပင့်ကူအိမ်လိုပိုက်ကိုတစ်ခုတက်ဆင်ထားပါတယ်။ရဟတ်ရင်လိုတဲ့တဲ့တက်နိုင်ဆင်းနိုင်ပြီးတော့
အောက်မှာတော့ပန်ကာတစ်လက်8ခုပါပါတယ်အလေးချိန်ပေါင်း120ရှိပြီးတော့တနအီကို25ပိုင်းလုံးနဲ့မောင်းနေနိုင်တယ်လို့15ပေအမြင့်မှာဝဲနိုင်ပါတယ်ဒီရင်ကိုမောင်းနေဖို့အတွက်လိုင်စင်မလိုသလိုတနအီလောက်လေ့ကျင့်လိုက်တာနဲ့မောင်းနိုင်တယ်လို့ပြောပါတယ်လေးစနဲ့မောင်းနေတာဖြစ်ပြီးတော့လောလောဆယ်ကတော့ကုမ္ပဏီမှာအသင်းဝင်အဖြစ်ဒေါ်လာ100နဲ့ဝင်ချပြီးဒီရင်ကိုရှော့စီးနဲ့ရဖို့အတွက်လူတွေစောင့်ဆိုင်းနေကြပါတယ်။ပေါက်ဈေးကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်ကြပါပါရှင
်။ Aerio Mobile ကုမ္ပဏီကလည်းသူတို့ရဲ့နောက်ဆုံးပေါ်ကားပြန်ကိုမိုနာကိုစူပါကားပြပွဲမှာပြသလိုက်ပါတယ်။ဒီကားပြန်ကစီးပွားဖြစ်သုံးဆွဲလို့ရနိုင်ပြီလို့ဥရောပအခြေဆိုင်Slovakian company ကသတင်းထုတ်ပြန်ထားပြီးကန့်သက်ထုတ်လုပ်တဲ့ပထမဆုံးကားပြန်အတွက်အမှားစာတွေကိုလည်းလက်ခံနေပါပြီ။ကုမ္ပဏီအကြီးကဲကတော့ဒီကားဟာအနာဂတ်ခီးသွွားလုပ်ငန်းကိုပြောင်းလဲစေမှာဖြစ်တယ်လို့ပြောပါတယ်။နောက်ဆုံးပေါ်မော်ဒယ်ကားဟာမြေပြင်ပေါ်မှာတနအီ160ကီလိုမီတာအထိမောင်းနှင်နိုင်ပြီးလေထဲမှာဆိုရင်တော့တနအီကီလိုမီတာ360အထိမောင်းနှင်နိုင်ပါတယ်။လေယာဉ်ပြန်လိုမျိုးတောင်ပိုင်းနှစ်ဖက်ပါတာဖြစ်ပြီး3မိနစ်အတွင်းမှာလေထဲကိုပြန်တက်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ကမှနိုင်စင်ကျင်းပမယ်ဖြစ်တဲ့ Mascot Gold Cup အယူကြီးဝစ်စင်တဲ့အပြေးပြိုင်ပွဲကိုကျင်းပခဲ့တာမှာမောင်အားလူကအနိုင်ရသွားပါတယ်။ကမ္ဘာအကြီးဆုံးအယူအပြေးပြိုင်ပွဲလို့ကြေညာထားတဲ့ဒီပွဲကို Yorkshire မြို့ကမြင်းပြိုင်ကွင်းကြီးထဲမှာကျင်းပတာဖြစ်ပြီးတော့မောင်အားလူက Disney Cartoon ကားတွေကဆက်ကောင်တွေဖြစ်တဲ့ Goofy နဲ့ Beefy တို့ကိုကြော်တက်အနိုင်ရသွားတာပါ။ဒီပွဲဟာဆိုရင်တက်ကြီးရွယ်အိုတွေ၊ဒါမကျဲဖြစ်သူတွေကိုစောက်ရှောက်တဲ့ Sue Rider, Prahita,အဖွဲအတွက်ရပ်ပုံွေရှာတဲ့ပွဲလေးဖြစ်ပါရဲ့ရှင
်ကဘာဒူလာထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ
်။မြောက်ကိုရီးယားဘက်က6ချိန်မြောက်စမ်းသပ်မှုဖြစ်လာမယ်နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်လိုက်ရင်တော့သူ့အနေနဲ့ကျေနပ်ပျော်ရွှင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သိပ်ပြီးလေးစားပွဲကောင်းတဲ့တရုတ်သမ္မတအနေနဲ့လည်းဒီကိစ္စကိုကျေနပ်ပျော်ရွှင်မယ်မထင်ဘူးလို့အမေရိကန်သမ္မတက CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာကိုဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်တာပါ။မြောက်ကိုရီးယားအစိုးရရဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုအပေါ်ပြောရှင်းမှာမဟုတ်ဘူးလို့ပြောတာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရကိုစစ်ရေးအရာအရေးယူဆောင်ရွက်မယ်လို့ဆိုလိုပါသလားဆိုပြီးမေးမြန်းတဲ့အခါမှာတော့သမ္မတကသူ့အနေနဲ့မသိဘူးစောင့်ကြည့်ရမယ်လို့ဖြေကြားသွားပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်လာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတစ်ရပ်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုပါတယ်။သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်း100ပြည့်အထိမ်းအမှတ်ဖြစ်တဲ့မနေ့စနေနေ့ညနေခင်းပင်ဆယ်ဗေးနီးယားပြည်နယ် Harrisburg မှာပြုလုပ်တဲ့လူမှုစီဝေးပွဲမှာသမ္မတကပြောဆိုခဲ့တာပါပထမရပ်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုသမ္မတကပြောဆိုပြီးသိပ်ပြီးစိတ်လှုပ်ရှားပွဲရနဲ့အလုပ်ဖြစ်ခဲ့တဲ့ကာလလို့ပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်လည်တက်ချပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငိမ်ဖြစ်နေတဲ့ဘိန်းဆိုင်ပြိုးတဲ့ဟဲလ်မန်ပြည်နယ်တဲကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တနင်္ဂနွေညကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ White Sonyet ဖြစ်ပါတယ်။ VOA American တန်ရညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line meter 24.25-32.52 တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.